မေရိကန်ပလဲစိတ်ကမ်းပေါ်ဂျပန်တို့ဘုံကျဲတိုက်ခိုက်ခဲ့ပြီး85နှစ်ကြာမှအမေရိကန်ရေတပ်သင်္ဘောတွေညှစ်မြုပ်ခဲ့တဲ့နေရာစီကိုဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့အမေရိကန်သမ္မတဘရက်ကိုဘမာတို့အတူတွားရောက်ခဲ့ကြပါတယ်။ပလဲစိတ်ကမ်းစီကိုဂျပန်ခေါင်းဆောင်တချို့အရင်ကတွားခဲ့ကြဘူးပေမဲ့ပလဲစိတ်ကမ်းတိုက်ခိုက်ခံရမှုအထိမ်းမှလုတ်တဲ့နေရာစီကိုရှင်ဆိုအာဘေကပထမဦးဆုံးဂျပန်ဝန်ကြီးချုပ်တယောက်အနေနဲ့သမိုင်းဝင်တွားရောက်လွှမ်းသူပန်းခွေချခဲ့တာဖြစ်ပါတယ်။အခုလိုတွားရောက်မှုကနေပြန်လည်တင်မြှောက်မှုရဲ့တန်ဖိုးတွေကိုဝန်ကြီးချုပ်အာဘေကပြသလိုက်တာဖြစ်ပါတယ်အပြည့်စုံကိုတော့မဆုမြမွန်ကတင်ပြထားပါတယ်ရှင
်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ဟာပလဲစိတ်ကန်တိုက်ခိုက်ခံရမှုအတွင်းအမေရိကန်ရေတပ်အမှုရန်အများဆုံးတေဆုံးခဲ့ရတဲ့ရေတပ်သင်္ဘော USS Arizona နှင်းမြုပ်ခဲ့ရာ USS Arizona Memorial အထိမ်းအမှတ်နေရာစီကိုအတူသွားပြီးတော့လွမ်းသူပန်းခွေချခဲ့ကြပါတယ်သမ္မတအိုဘားမားနဲ့ဝန်ကြီးချုပ်အာဘေတို့အင်္ဂါနေ့အစောပိုင်းကအရင်တွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ရေလေထဲမှာရှိတဲ့ပလဲစိတ်ကန်အောက်မေ့ပွေနေရာစီကိုအတူသွားခဲ့ကြတာပါပလဲစိတ်ကန်တိုက်ခိုက်ခံရစဉ်သေဆုံးသွားခဲ့တဲ့အမေရိကန်စစ်သည်တွေရဲ့နာမည်တွေကိုကပီးထိုးထားတဲ့နေရာရှိမှာခေါင်းဆောင်နေရာလွမ်းသူပန်းခွေတွေချခဲ့ကြပြီးတော့ဥညွတ်ငြိမ်သက်ခဲ့ကြပါတယ်ဘုံကျဲတိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့ရေတပ်အမှုရန်အားလုံးအတွက်ရည်စူးပြီးတော့ပန်းပွင့်လွှာတွေကိုလည်းခေါင်းဆောင်နေရာရေထဲကိုချဲချခဲ့ကြပါတယ်ချောက်ဆုံးသွားခဲ့တဲ့အမေရိကန်ရေတပ်စစ်သည်တွေအတွက်ဂျပန်ပြည်သူတွေအစားလွမ်းသူပန်းတွေချဲခဲ့တယ်လို့ဝန်ကြီးချုပ်အာဘေကပြောကြားပါရယ်ပလဲစိတ်ကန်းခီးစဉ်ဟာပြန်လည်တင်းမြတ်ရေးကိုပြသတဲ့ခီးစဉ်အဖြစ်ဂျပန်ဝန်ကြီးချုပ်ကအလေးထားပြီးဘာသာပြန်ကနေတဆင့်ခုလို့ပြောကြားခဲ့ပါရယ
် The world needs the spirit of tolerance and the power of reconciliation now and especially now
ဒီကနေ့နဲ့စိတ်ဓာတ်နဲ့ပြန်လည်တင်းမြတ်ရေးရဲ့စွမ်းအားကဘာကြီးမှလိုအပ်နေပါတယ်။အထူးသဖြင့်အခုချိန်အခါမှာလိုအပ်နေတာဖြစ်ပါတယ်။ဂျပန်နဲ့အမေရိကန်ကြားအမုန်းတရားတွေကိုအဆုံးသတ်ပြီးဘုံတန်ဖိုးတွေပေါ်အခြေခံတဲ့ယဉ်ကျေးချစ်ကြည်မှုနဲ့ယုံကြည်မှုကိုတည်ဆောက်နိုင်ခဲ့ပြီးတီးကံမှုနဲ့ပြန်လည်တင်းမြတ်ရေးရဲ့စွမ်းအားကိုကဘာကိုအခုပြနိုင်ပါပြီ
။စစ်ပွဲဆောင်နာကျင်မှုတွေကိုပြန်လည်တင်းမြတ်ရေးကနေခင်မင်ယဉ်ကျေးချစ်ကြည်မှုကိုရရှိတယ်လို့သမ္မတအိုဘားမားကလည်းပြောကြားခဲ့ပါတယ်
။ The United States and JapanChose friendship and they chose peace. Over the decades, our alliance has made both of our nations more successful.
American ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ဟာခင်မင်ရင်းနှီးမှုနဲ့ငြိမ်းချမ်းမှုကိုရွေးချယ်ခဲ့ရပါတယ်။မဟာမိတ်ပြုခဲ့တဲ့အတွက်ပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်းကျွန်တော်တို့နှစ်နိုင်ငံပူပြီးအောင်မြင်ခဲ့တယ်။နောက်ထပ်ကမ္ဘာစစ်ကြီးမဖြစ်အောင်နိုင်ငံတကာအခင်းအကျင်းကိုပါပြောင်းလဲနိုင်ခဲ့ပါတယ်။လူသားထောင်ပေါင်းများစွာဆင်းရဲမွဲတေမှုကလွတ်မြောက်အောင်လှုပ်ဆောင်နိုင်ခဲ့ပါတယ်။ဒီကနေ့မှာအမေရိကန်နဲ့ဂျပန်နိုင်ငံတို့အကြားဆက်ဆံရေးဟာနှစ်နိုင်ငံဘုံအကျိုးစီးပွားတွေမှာဘုံတန်ဖိုးတွေနဲ့ပါခိုင်မြဲနေပါတယ်
။ဟိုနိုလူလူမြို့စီကိုတနင်္လာနေ့တွေကရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ဟာအမေရိကန်ကြာဆုံးစစ်သည်များရဲ့စစ်သိမ်းကြိုင်းတစ်ခုအပအဝင်အထိတ်အမှတ်နေရာတချို့စီကိုတွားရောက်ပြီးတော့လဲလွမ်းသူပန်းခွေတွေချခဲ့ပါတယ်။1942ခုနှစ်ဒီဇင်ဘာ9ရက်ကပလဲစိတ်ကန်းအပေါ်မမျှော်လင့်ဘဲတိုက်ခိုက်ခံရပြီးတဲ့နောက်အမေရိကန်တို့ဒုတိယကမ္ဘာစစ်ထဲပါဝင်လာခဲ့ပြီးသတင်းလေးပတ်မပြည့်ခင်မှာပဲဟီရိုရှိမားမြို့အပေါ်အနုမြူပုံချေချခဲ့တာပါ2016မေလမှာတော့အမေရိကန်သမ္မတဘရက်အိုဘားမားကလက်ရှိတာဝန်ထမ်းနေတဲ့အမေရိကန်သမ္မတတယောက်အနေနဲ့ဟီရိုရှိမားမြို့စီကိုပထမဆုံးတွားရောက်ခဲ့ပြီးတော့ဟီရိုရှိမားမှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုဘယ်တော့မှမေ့ပြလို့မရဘူးလို့ပြောကြားခဲ့ပါတယ်သမ္မတအိုဘားမားဟီရိုရှိမားမြို့ကိုတွားရောက်ပြီး9လအကြာမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေပလဲစိတ်ကန်းအထိတ်အမှတ်နေရာစီကိုတွားရောက်လွမ်းသူပန်းခွေချတာဖြစ်ပါတယ်။ပလဲစိတ်ကန်းတိုက်ခိုက်ခံရမှုအထိတ်အမှတ်နေရာစီအခုလိုဂျပန်ဝန်ကြီးချုပ်တယောက်လာရောက်တာဟာငြိမ်းချမ်းမှုကိုပြသတဲ့လက္ခဏာဖြစ်တယ်လို့1942ခုနှစ်တိုက်ခိုက်ခံရစဉ်ကပလဲစိတ်ကန်းမှာတာဝန်ကျနေတဲ့ရေတပ်အရာရှိ Alfred Rodriguez ကဆိုပါတယ်
။ I'm glad he's coming to you know show thatWe're all peaceful now.
Japan ဝန်ကြီးချုပ်လာတာကိုကျွန်တော်ကတော့ဝမ်းသာပါတယ်။အားလုံးငြိမ်းငြိမ်းချမ်းချမ်းရှိတယ်ဆိုတာကိုပြသတဲ့သဘောပါ
။ပလဲစိတ်ကန်းအထိတ်မှတ်နေရာမှာလွမ်းသူပန်းခွေချခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအမေရိကန်စစ်မှုထမ်း2300ကျော်တေဆုံးခဲ့ရမှုအတွေ့အင်မတန်စိတ်မကောင်းဖြစ်ရတယ်လို့ပြောကြားခဲ့ပေမဲ့ပလဲစိတ်ကန်းတိုက်ခိုက်မှုအတွေ့တောင်းပန်စကားတော့မဆိုခဲ့ပါဘူး။ဟီရိုရှိမားမြို့အနုမြူဘုံးတံခံထားရတဲ့အထိမ်းမှတ်နေရာစီကိုအမေရိကန်သမ္မတအိုဘားမားတွားရောက်ခဲ့စဉ်ကလည်းတောင်းပန်စကားမဆိုခဲ့ပါဘူးအသက်96နှစ်ရှိပြီဖြစ်တဲ့ရေတပ်စစ်ဗျံကြီးအက်ဖရက်ရော်ဒရီဂက်စ်ကလည်းတောင်းပန်ဖို့မလိုဘူးလို့ထင်ပါတယ
် Oh, I don't think he should apologize. I think war is war. I mean, you know, they were doing what they were supposed to do. We were doing what we were supposed to do.I have no animosity at all towards them.
ဂျပန်ဝန်ကြီးချုပ်အနေနဲ့တောင်းပန်တင်တယ်လို့ကျွန်တော်ကတော့မထင်ပါဘူးစစ်ကစစ်ပဲလေစစ်ပွဲမှာ သူတို့လည်းသူတို့လုတ်စီရာရှိတာကိုလုတ်တယ်ကျွန်တော်တို့ကလည်းကျွန်တော်တို့လုတ်စီရာရှိတာကိုလုတ်ခဲ့ကြတာပဲလေသူတို့ကိုမလို့မုံတီးတဲ့စိတ်ကျွန်တော်မှမရှိပါဘူး
ပလဲစိတ်ကန်းစီကိုဂျပန်ဝင်ကြီးချုပ်တချို့အရင်ကလည်းတွားရောက်ခဲ့ဘူးပါတယ်ဒါပေမဲ့လက်ရှိဝင်ကြီးချုပ်ရှင်ဆိုအဘဲကတော့ပလဲစိတ်ကန်းတိုက်ခိုက်ခံရမှုအထိတ်အမှတ်နေရာစီကိုတွားရောက်လွမ်းသူပန်းခွေချတဲ့ပထမဆုံးဂျပန်ဝင်ကြီးချုပ်ဖြစ်ပါတယ်စစ်အတွင်းရန်သူတွေဖြစ်ခဲ့ကြပေမဲ့အမေရိကန်နဲ့ဂျပန်နိုင်ငံဟာအခုမဟာမိတ်နိုင်ငံတွေဖြစ်တယ်ဆိုတာကိုဂျပန်ဝ တက်လာတဲ့အခါမှာဘလို့အပြောင်းလဲတွေဖြစ်လာမလဲဆိုတာမေးခွန်းထုတ်စရာဖြစ်နေချိန်မှာပဲဂျပန်ဝန်ကြီးချုပ်ရှင်ဆိုအပ်ပဲပလဲစိတ်ကန်းကိုလာရောက်တာဖြစ်ပါတယ်ရှင်။